ဆီးရီးယားနိုင်ငံအနာဂတ်ကိုကိုယ်ပိုင်ဆုံးဖြတ်ခွင့်ရှိရမယ်လို့ကုလလုံခြုံရေးကောင်စီကပြောလိုက်ပါတယ်။ဆီးရီးယားမှာသမ္မတဘရှာအယာဆက်အစိုးရပြုတ်ချပြီးတဲ့နောက်နိုင်ငံရေးအသွင်ကူးပြောင်းမှုကိုဆီးရီးယားနိုင်ငံသားတွေကိုယ်တိုင်ဦးဆောင်ဖို့နဲ့လွတ်လွတ်လပ်လပ်ဒီမိုကရေစီအနေကျဆုံးဖြတ်နိုင်ရမယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကပြောလိုက်တာပါ။အသွင်ကူးပြောင်းရေးမှာဖွဲ့စည်းပုံအခြေခံစည်းမျဉ်းအသစ်တစ်ခုရေးဆွဲဖို့နဲ့ရွေးကောက်ပွဲကိုကုလသမဂ္ဂကြီးကြပ်လှုပ်ဆောင်ဖို့စတာတွေပါတဲ့2015ခုနှစ်ဆီးရီးယားဆိုင်ရာကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အတိုင်းလုပ်ဖို့မနေ့အင်ကာနေ့ကကျင်းပတဲ့လုံခြုံရေးကောင်စီစီဝေးပြီးညနေပိုင်းမှာထုတ်ပြန်တဲ့ကြေညာချက်ထဲမှာတိုက်တွန်းထားတာပါ IS Islamic စစ်သွေးကြတွေပြန်ပြီးခြေကုပ်အာယူအင်အားတိစောက်တာမျိုးမလုပ်နိုင်အောင်တားဆီးဖို့ကိုလည်းကုလကဆက်ပြီးတော့တိုက်တွန်းထားပါတယ်ဒါ့အပြင်ဆီးရီးယားနဲ့အင်ဒီဂျင်းနိုင်ငံတွေအနေနဲ့လုံခြုံရေးအားနည်းချက်တွေဖြစ်ပေါ်စေတာမျိုးရှောင်ကြားဖို့တိုက်တွန်းထားပြီးအထူးသဖြင့်ဆီးရီးယားနဲ့အစ္စရေးအနေနဲ့ကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့တွေကြီးကြပ်နေတဲ့ဂျာကန်ဂိုလန်ကုန်းမြစ်ဒေသရဲ့လုံခြုံရေးကိုအန္တရာယ်မပြုဖို့လုံခြုံရေးကောင်စီကသတိပေးထားပါသေးတယ်ခင်ဗျာ